တော်ရရှိမြတ်ခင်ဗျာအခြားအခြားနိုင်ငံတွေနဲ့အနောက်နိုင်ငံတွေကနိုင်ငံကြိုင်ဝင်ကြီးတွေတယောက်ဖို့ရှိတဲ့အခုအာဆီယံအစည်းအဝေးမှာမြန်မာနဲ့မြောက်ကိုရီးယားရေးကိစ္စတွေဟာအခုရက်သတင်းပတ်ရဲ့ဆွေးနွေးပွဲတွေအတွင်းအတော်နေရာယူလိမ့်မယ်လို့မျှော်လင့်ရတဲ့အကြောင်းအရှိတောင်အာရှနိုင်ငံကြိုင်ဝင်ကြီးများအစည်းအဝေးကိုကျင်းပမယ်မလေးရှားနိုင်ငံကွာလာလပွန်မြို့ကနေ VOA သတင်းတောက်ဒီတာဘီယွန်သတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာအာဆီယံအသင်းဝင်နိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာဒီမိုကရေစီပြုရင်ပြောင်းလဲရေးတွေလုပ်ဖို့နှိမ့်ကွေးနေတာနိုင်ငံရေးတိုက်ခိုက်တွေကိုဆက်လက်ဖိနှိပ်နေတာတွေအပေါ်မှာအာဆီယံနိုင်ငံကြိုင်ဝင်ကြီးတွေကပြောဆိုဆွေးနွေးကြမယ်ဆိုတာဒါပထမဆုံးအကြိမ်တော့မဟုတ်ပါဘူးဒါပေမဲ့လို့အခုအင်တာနက်စတင်ကျင်းပမဲ့အစည်းအဝေးအကျိုးမှာပဲအာဆီယံသင်းဝင်တွေဟာမြန်မာစစ်ဆေးအပေါ်မှာစိတ်မရှိတော့ဘူးဆိုတာကိုဝေဖန်ထုတ်ဖော်ခဲ့ပါတယ်မြန်မာစစ်ဆေးအနေနဲ့အာဆီယံနဲ့ပူးပေါင်းဆောင်ရွက်တာမလုပ်ဘူးဆိုရင်တော့အာဆီယံအနေနဲ့မြန်မာနိုင်ငံကိုဆက်ပြီးတော့အကာအကွယ်ပေးနိုင်မှာမဟုတ်ဘူးလို့ဒီအစည်းအဝေးကိုအင်ရှင်ဖြစ်လက်ခံကျင်းပမဲ့မလေးရှားနိုင်ငံနိုင်ငံကြီးဝန်ကြီးဆိုင်ဟာမီအယ်ဘာကရှင်းရှင်းလင်းလင်းပဲပြောထားပါတယ်အခြားအာဆီယံအသင်းဝင်နိုင်ငံတွေကလည်းမြန်မာနိုင်ငံပေါ်တင်းမာတဲ့သဘောထားတွေပြနေတယ်လို့ထိုင်းနိုင်ငံကျူလာလောင်ကွန်တက်ကတူနိုင်ငံရေးလေးလာမှုဆိုင်ရာပေါမောခချာရက်ချော့ကျူလာစရီဝမ်ကပြောပါတယ
် Most of the ASEAN members are not too happy with Burma
မြန်မာနိုင်ငံရင်းနဲ့ပတ်သက်လို့အာဆီယံခေါင်းဆောင်အများစုကစိတ်မချမ်းမသာဖြစ်ကြပါတယ်လူ့အခွင့်ချိုးဖောက်မှုနဲ့ဒေါ်ဆန်းစုကြည်ကိစ္စမျိုးတွေကိုစစ်အစိုးရကတခုခုလှုပ်လာဖို့ရာအာဆီယံခေါင်းဆောင်ချုပ်ကတိုက်ရိုက်ပြောဆိုနားချတာတွေလုပ်နေတာတွေတွေ့ရပါတယ်မြန်မာစစ်ကောင်းဆောင်တွေကိုထောက်ခံလေးရှိတဲ့အချို့နိုင်ငံကဝန်ကြီးတွေကိုနှိုက်ကြပဲမြန်မာစစ်အစိုးရကိုတခုခုလှုပ်ဖို့တိုက်တွန်းနေကြပါပြီလို့ပြောသွားတာပါဒီမိုကရေစီစနစ်အတွက်လမ်းညွှန်မြေပုံဆိုပြီးတော့အစီအစဉ်တစ်ခုကိုမြန်မာစစ်အစိုးရက2003ခုနှစ်ကတည်းကတင်ပြထားတာရှိပါတယ်ဒါပေမဲ့လို့ဒီအထက်မှာအချင်းစရာသတ်မှတ်ချက်မပါသလိုအခုချိန်ထိလည်းဒီအစ်စ်နေအောင်မြင်နေဆိုတာမမေ့ရရမရှိသေးပါဘူးမြန်မာနိုင်ငံရဲ့ကြောင့်အာဆီယံပေါ်မှာအများကလက်ခံယုံကြည်မှုတွေကျဆင်းစေတယ်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့လိုကုန်သွယ်ပေးအနောက်နိုင်ငံတွေနဲ့ဆက်ဆံရေးကိုထိခိုက်စေတယ်လို့အာဆီယံအရာရှိအချို့ကပြောနေပါတယ်။မြန်မာနိုင်ငံမှာလူ့ခွင့်အခြေအနေတိုးတက်လာစေဖို့အတိုက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုလွှတ်ပေးဖို့နဲ့1990ခုနှစ်ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ကိုအာဏာလွှဲပေးဖို့အာဆီယံရဲ့ကုန်သွယ်ပေးအနောက်နိုင်ငံတွေကလိုလားနေကြတာပါ။အခြားနိုင်ငံရဲ့ပြည်တွင်းရေးကိုဝင်မစွတ်ဖက်ရဘူးဆိုတဲ့အာဆီယံအသင်းကြီးရဲ့အစဉ်အလာအခြေခံမူကတော့မြန်မာနိုင်ငံအခြေအနေအတွက်ချွင်းချက်တစ်ခုလိုဖြစ်နေပါတယ်။မြန်မာရေးနဲ့ပတ်သက်လို့အာဆီယံဟာလမ်းဆောင်လမ်းကွာကိုရောက်နေပြီလို့ဖိလစ်ပိုင်တက္ကသိုလ်ကနိုင်ငံရေးဆိုင်ရာပေါမောခနိုရန်မော်ရီတာကပြောပါတယ
် The embarrassment of Burma's membership without democratic progress taking place
အာဆီယံတင်းဝင်မြန်မာနိုင်ငံမှာဒီမိုကရေစီဖြစ်ထွန်းမှုတွေမရှိတဲ့အပေါ်အာဆီယံတွေအတွက်အရှက်ရစေတဲ့ကိစ္စဟာအနောက်နိုင်ငံတွေနဲ့အာဆီယံတာဝန်ရေးဆက်ဆံမှုမှာအဓိကသက်သနာတရဖြစ်ဆက်ပြီးတော့ရှိနေပါလိမ့်မယ်ဒါပေမဲ့လို့ဒီချိန်ထဲမှာပဲမြန်မာနိုင်ငံအရေးကြောင့်အာဆီယံအနေနဲ့ရှေ့မတိုးနိုင်ဖြစ်မနေသင့်ဘူးဆိုတဲ့အမြင်တွေလည်းရှိနေတယ်ကျွန်တော်ထင်တယ်လို့ပြောသွားတာပါ။အခုရက်သတင်းပတ်ရဲ့အကုံမှာတော့အာဆီယံနိုင်ငံကြ合いဝင်ကြီးတွေအပြင်အခြားအာရှနိုင်ငံတွေနဲ့အနောက်အင်အားကြီးနိုင်ငံတွေကနိုင်ငံကြ合いဝင်ကြီးတွေဟာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်ရေးအစီအစဉ်အပါအဝင်ဒေသအတွင်းကလုံခြုံရေးကိစ္စတွေကိုအလေးပေးဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ဒီအစည်းအဝေးအတွင်းမှာတော့အာဆီယံခေါင်းဆောင်တွေဟာဒေသအတွင်းကစီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးတက်လာစေဖို့အကြောင်းရပ်တွေကိုလည်းဆွေးနွေးကြပါလိမ့်မယ်။ဒါအပြင်ဗီဇာကင်းလွတ်ခွင့်အမေရိကန်အာဆီယံဆက်ဆံရေးတိုးမြှင့်ရေးကနေဒါနိုင်ငံနဲ့အကြမ်းဖက်မှုဆန့်ကျင်ရေးကြေညာချက်နဲ့ပြင်သစ်နိုင်ငံနဲ့နှစ်ဖက်ပူးပေါင်းဆောင်ရွက်သဘောတူညီချက်တက်တန်းတိုးမြှင့်မှုကိစ္စတွေကိုအပြန်အလှန်သဘောတူလက်မှတ်ထိုးကြဖို့လည်းရှိပါတယ်